မှာကိုဗစ်ယောဂါဖြစ်ပွားသူတွေတဲ့ခီးသွားရာဆိုရင်မရှိသလိုယောဂါရှိထားသူနဲ့လည်းထိတွေ့ခဲ့သူတွေကမဟုတ်ပဲဒီယောဂါဖြစ်လာသူတွေရှိနေတာကြောင့်ကိုရိုင်းကကျမ်းမာပြီးဒီယောဂါဘူးကိုသိဆောင်လာတဲ့ silent carrier တွေပါရှိနေပြီလို့ကျမ်းမာရေးဌာနတာဝန်ရှိသူတွေကသတိပေးထားပါတယ်။ဒီလိုအခြေအနေမှာညွှန်ကြားထားတဲ့အချက်တွေကိုလိုက်နာပြီးပြည်သူတွေအနေနဲ့ပိုပြီးသတိရှိဖို့လိုနေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကျမရိုင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်10နာရီသတင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာကိုဗစ်အတည်ပြုလူနာပေါင်း139ဦးအထိရှိထားပါပြီ။ယောဂဖြစ်သူတွေထဲမှာပြပခီးသွွားရာဇဝင်ရှိသူတွေနဲ့သူတို့တွေကနေတဆင့်ပြန်လည်ကူးစက်ခံရသူတွေလည်းရှိနေတာပါ။ဒါပေမဲ့ယောဂဘူးဘလို့ရတဲ့ဆိုတော့နောက်ကျောင်းရာဇဝင်လုံးဝသိမထားပဲဒီယောဂဖြစ်လာသူကတော့3ဦးအထိရှိထားပြီလို့ကျမရိုင်းဌာနတာဝန်ရှိသူကအတည်ပြုထားပါတယ်။အခုလိုအခြေအနေဟာကိုရိုင်းကဒီယောဂမရှိပေမဲ့ယောဂဘုတ်တေဆောင်ပေးသူဖြစ်နိုင်တာကြောင့်တဦးနဲ့တဦးခက်ခွက်ခွာနေပြီးသတိရှိဖို့လိုနေကြောင်းကျမရင်းနဲ့အကစားဝင်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်
။လူကောင်းနေပေမဲ့လည်းကျွန်တော်တို့အရင်က HIV လို့ပါတော့ပြောခဲ့သလိုပေါ့နော်။လူကတော့ကောင်းနေတယ်ဒါပေမဲ့ပိုးရှိတာမရှိတာမသိနိုင်ဘူးပေါ့နော်။အဲ့လိုပဲအခုဈေးတွေပါတော့မြတ်တကားရှိနေပြီးကိုဗစ် nested ရှိမှလူကောင်းဆိုပြီးတော့နေနေတယ်ထိုးထိုးထောင်ထောင်ကြီးနဲ့သွားလာနေတယ်ဆိုပေမဲ့သူ့မှာပိုးရှိနိုင်တယ်ဆိုတဲ့ဟာမျိုးတော့ဒါ awareness ထားဖို့ကောင်းပါလေဒါခုနပြောတဲ့ဟာပေါ့နော်ကျန်းမာပြီးတော့ဥတည်ဆောင်တဲ့လူတွေရှိရတယ်ပေါ့နော
်ဒီယောဂကိုထိ ंछ ုပ်ကာကွယ်နေချိန်မှာထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာနေရပြီးမလိုအပ်ဖဲအိမ်ပြန်ထွက်တာကိုရှောင်ကျဉ်ရမယ်ဆိုပေမဲ့နေမကောင်းဖျားနာလာရင်ယောဂကူးစက်မှုကိုထိ ंछ ုပ်နိုင်မှုအတွက်မြို့နယ်အလိုက်ဖွင့်လှစ်ပေးထားတဲ့ဖျားနာကူးဆေးခန်းတွေမှာကြိုတင်အကြောင်းကြားထားပြီးပြသဖို့ကိုလည်းဒေါက်တာတန်းနိုင်စိုးကအချံပြုထားပါတယ်
ယူဆိုင်ပြီးနေထိုင်တဲ့ကြားထဲမှာမှဖြာနာမယ်ကုပူတက်မယ်ပေါ့နော်ချောင်းဆိုးမယ်အသက်ရှူရခက်မယ်ပေါ့နော်အဲ့လိုလက္ခဏာလေးတွေရှိခဲ့ရင်လည်းအခုဆိုကျွန်တော်တို့ community fever clinic တွေလည်းရှိနေပြီဒီခါကျတော့ဆေးဦးနေမှာလည်း fever clinic တွေကိုအခွင့်ကွင်းကြတဲ့နေရာလေးမှာဖွင့်နေထားရဆိုတာအဲ့မှာစောစောစီစီတွားပြီးတော့ဖြာမယ်မပြခင်လည်းဖုန်းနံပါတ်လေးပါလေးရှိရင်လည်းကြိုတင်ဆက်သွယ်ပြီးတော့အကြောင်းကြားရင်းမှာတွားပြမယ်အားလုံးအတွက်အကောင်းဆုံးဖြစ်ပါလိမ့်မယ်နော်
ဆောင်ကြည့်လူနာအပါအဝင်ယောဂဖြစ်ပွားသူတွေနဲ့ထိတွေ့မှုရှိခဲ့သူတွေမှာဒီယောဂရှိမရှိဆိုတာကိုစစ်ဆေးပေးနေတဲ့အကြောင်းဒေါက်တာတန်းနိုင်စုကအခုလိုရှင်းပြထားပါဗျ။အ
ဲကျွန်တော်တို့ကတော့ဒီလူနာလို့သတ်မှတ်ရတော့ဖြီးပါရပါရှိတယ်။ traveling history ရှိတယ်။အဲကကြရင်တို့ကတော့ဆောင်ကြည့်လူနာရှင်းနေတော့အဲအဲ့လူတွေအကုန်လုံးကျွန်တော်ဆက်နိုင်တယ်နံပါတ်1ကတော့နံပါတ်2ချက်ကဒီ contact tracing လိုက်တဲ့အခါမှာ first contact ပေါ့နော် primary contact အဲဒီအားလုံးလည်းဆက်နိုင်တယ်။ secondary contact ထဲကနေပြီးတော့နည်းနည်းဒီတန်မြတ်ရှိရတဲ့လူတွေဆက်နိုင်တယ်ပေါ့နော်အဲ့ဒီ plus ကိုကကျွန်တော်တို့ဒီ quarantine နဲ့ 5 to 10% လောက် quarantine ပေါ့နော်အဲ့ဒါလည်းကျွန်တော်တို့ဆက်နိုင်တယ်ပေါ့နော်လက်ရှိနေထိုင်ရအဲ့တော့ဟိုဘာလဲပြီးတော့ဟို quarantine နဲ့ကတော့ two shift ပို့ရှိတာပေါ့နော်နောက်ပိုင်းကျရင်တက်လာရင်တက်လာလို့
လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနနဲ့စေတုတင်သနာဦးစီးဌာနတို့မှစစ်ဆေးပြီးယောဂရှိမရှိဆိုတာကိုအတည်ပြုပေးနေတာပါဒီကနေ့မနက်10နာရီထုတ်ပြန်ထားတဲ့စီးရင်တွေအရဆိုအတည်ပြုလူနာပေါင်း125ဦးကိုသဆိုင်ရာစီယုံတွေမှာထားရှိကူတာပေးနေတယ်လို့သိရပါဗျ။ကျမအစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါဗျ။